ပြည်ထောင်နိုင်ငံပဲရစ်မြို့တော်ကိုတောက်ချာနေကတိုက်ခိုက်ခဲ့သူတွေကိုဖော်ထုတ်ချေမှုန်းဖို့ကူညီမယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကကြေညာပြောဆိုလိုက်ပြီးအာရဗစ်ဘာသာစကားနဲ့ဒေ့ရှ်လို့ခေါ်တဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုချေမှုန်းရေးပို့ပြီးတော့တိုးမြှင့်ဖို့စီစဉ်နေတယ်လို့လည်းပြောဆိုလိုက်ပါတယ်။တူရကီနိုင်ငံမြေထဲပင်လယ်အပန်းဖြေစခန်းမှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲအစဒီကနေ့တနင်္ဂနွေနေ့မှာတူရကီသမ္မတရီဆစ်ချေရအာရဝန်နဲ့အမေရိကန်သမ္မတတို့တွေ့ဆုံပြီးတဲ့နောက်မှာသမ္မတအိုဘားမားကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာငြိမ်းချမ်းတဲ့အသွင်ကူးပြောင်းရေးကိုဖော်ဆောင်နိုင်ဖို့အတွက်တခြားအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းပြီးကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကိုတိုးမြင့်လှုံ့ဆော်သွားမှာဖြစ်တယ်လို့ပြင်သစ်တူရကီနဲ့တခြားဒေသကလူတွေကိုအတိဒုက္ခပေးနေတဲ့လက်နက်ကန်အဖွဲ့တစ်ခုအဖြစ်ဒေ့ရှ်လို့ခေါ်တဲ့အစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုစတဲ့တဘိုးတိုးပြီးတော့ချေမှုန်းသွားမယ်လို့အမေရိကန်သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံမြို့တော်ပဲရစ်မှာတောက်ချာနေညကတိုက်ခိုက်မှုကိုရှုတ်ချပြီးပြင်သစ်နိုင်ငံနဲ့စည်းလုံးညီညွတ်စွာရှိမယ်လို့လည်းအမေရိကန်သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။မူမမှန်တဲ့အတွေးခေါ်တွေနဲ့အပြစ်မဲ့တဲ့ပြည်သူတွေကိုတပ်ဖြတ်နေတာတွေကပြင်သစ်နိုင်ငံတစ်ခုတည်းတင်တူရကီနိုင်ငံတစ်ခုတည်းတင်မဟုတ်ပါဘူး။ဒီတိုက်ခိုက်မှုဟာကမ္ဘာပြည်သူတွေကိုတိုက်ခိုက်မှုဖြစ်ပါတယ်လို့လည်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လကတူရကီနိုင်ငံမြို့တော်အန်ကာရာကလက်ဝဲဝါဒီတို့ရဲ့ချီတက်ပွဲမှာဘုံနှလုံးပေါက်ကွဲပြီးလူတရာကျော်သေဆုံးခဲ့ရမှုကိုရည်ညွှန်းပြီးတော့သမ္မတအိုဘားမားကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ရှင်။